မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဆက်လက်အားကောင်းနေပေမဲ့စိန်ခေါ်မှုတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုပမာဏဟာပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်း 9.5 ရာခိုင်နှုန်းရှိနေရာက 2014-2015 ဘဏ္ဍာနှစ်မှာတော့ 9.95 ရာခိုင်နှုန်းလောက်ထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားကြောင်းစနစ်ရကျန်မြန်မာနိုင်ငံခီးစဉ်ကိုဦးဆောင်ခဲ့တဲ့ IMF အရာရှိ Matt Davis ကအင်္ဂါနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဘဏ္ဍာရေးနဲ့စီမံခန့်ခွဲမှုအပိုင်းတွေမှာအားကောင်းအောင်လုပ်ဆောင်မှုလိုအပ်နေဆဲဖြစ်တယ်လို့လည်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့2013-2014ဘဏ္ဍာနှစ်မှာ600ကျော်နှုန်းကျော်ရှိခဲ့တဲ့ငွေချေးဖောင်းပွားမှုနှုန်းဟာဒီနှစ်မှာလည်းဆက်လက်မြင့်တက်နေနိုင်တယ်လို့ IMF ကခန့်မှန်းထားတာပါ။နိုင်ငံတော်အဆင့်စီမံခန့်ခွဲမှုတွေအားနေတာလက်စစ်တအားကဈေးနှုန်းမြင့်တက်လာနိုင်တာတွေကငွေချေးဖောင်းပွားမှုကိုအားပေးနိုင်တဲ့အကြောင်းရင်းတွေဖြစ်နေတယ် IMF ကသတိပေးခဲ့ပါတယ်။ဘူပန်အနေနဲ့လုတ်ပန်ခွင့်တွေပိုရလာတဲ့ပြည်ရင်ပြောင်းလဲမှုတွေအတွက် IMF ကချီးကျူးခဲ့ပေမဲ့ဘဏ္ဍာရေးအသုံးစရိတ်တွေလွတ်လွတ်လပ်လပ်ဆုံးဖြတ်ချက်ချနိုင်တဲ့အထိလွတ်လပ်ခွင့်ရဖို့လိုအပ်နေဆဲပဲလို့လည်းပြောဆိုခဲ့တာပါ။အခွန်အထုတ်စီးကျက်မှုတွေတွန်းမြင့်လုံဆောင်လာရာကအစိုးရအတွက်ဝင်ငွေရလာပေမဲ့နှဲပါနေဆဲဖြစ်တဲ့အကြောင်းလဲ IMF အရာရှိ Matt Davis ကပြောပါတယ်။နိုင်ငံရေးစီးပွားရေးအပြောင်းလဲတွေလုံဆောင်နေတဲ့မြန်မာနိုင်ငံအနေနဲ့ဘဏ္ဍာရေးကဏ္ဍမှာပြည်ရင်ပြောင်းလဲမှုတွေကိုစနစ်တကျဆောင်ရွက်နိုင်မယ်ဆိုရင်တော့ယင်းနှမြုံနယ်မှုနဲ့ကုံသွယ်မှုအတွက်လမ်းပွင့်လာစေမှာဖြစ်တယ်လို့ရှင်းနေ2012ခုနှစ်မှာမြန်မာနိုင်ငံအပါဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကစီးပွားရေးဝန်ကျင်တည်ဆောက်ရာကအကျိုးအမြတ်တွေကိုခံစားရနိုင်တယ်လို့လည်း IMF ကပြောပါတယ်